ကိုညီစောမင်္ဂလာပါရှင
်ဟုတ်ကဲ့မင်္ဂလာပါမဟုတ်
ဟုတ်ကိုညီစောကတော့ဒီကျန်ကုန်တက္ကသိုလ်အကြောင်းသားများတမကရဲ့ဥက္ကဋ္ဌဖြစ်ပါတယ်ဒီတက္ကသိုလ်အကြောင်းသူအကြောင်းသားတွေကို online ကနေပြီးတော့ဘာသာရပ်တွေသင်နိုင်ဖို့အတွက်ကိုညီစောတို့ကလုပ်ထားတယ်ဒီနိုင်ငံတကာကဒီတက္ကသိုလ်ဆရာမတွေနဲ့ချိတ်ဆက်ပြီးတော့လည်းသင်ကြားရေးပိုင်းဆောင်ရွက်နေတာတွေရှိပါတယ်ဆိုတော့ဒါတွေကဒီတက္ကသိုလ်အကြောင်းသားတမကတွေစုပေါင်းပြီးတော့မှစူးစမ်းထားတယ်လို့နားလည်ပါတယ်အဲ့ဒီ Virtual Federal University ဘယ်လိုဆက်ပြီးတော့ဖြစ်လာလဲဆိုတာအရင်ဆုံးရှင်းပြပေးပါရှင်
အဓိကတော့ဒီစစ်အာဏာသိမ်းမှုကြောင့်ရောနောက်ထပ်ဒီကိုပေးကြောင့်ရောဒီចောင်းသားတွေစီမှာဒီဟိုစင်တမပြည့်ပညာသင်ယူဖို့ဆိုတဲ့နေရာမှာအဟန့်အတားဖြစ်နေတယ်ပေါ့ဒီဟာဒီလိုအပ်ချက်ကိုဖြည့်ဆည်းဖို့အတွက်ကျွန်တော်တို့ကဒီចောင်းသားတွေစုပြီးစိတ်ကူးစိတ်တန်းအားနေပြီးတော့ဒီကူညီပေးကြမဲ့ဒီဆရာတွေဆရာမတွေနဲ့ပေါင်းဆက်ပြီးတော့ဟိုဒီဟို Virtual Federal University ဆိုပြီးတော့ကျွန်တော်တို့စခဲ့ကြတာပေါ့ဟိုအဓိကတော့ဒီ Federal တက္ကသိုလ်ကကျွန်တော်တို့ဒီ Federal Democracy ဟိုပညာရေးကိုကျွန်တော်တို့အခြေခံတယ်နောက်ထပ်ဒီဝေဖန်ဟိုပြောရဲဆိုတာဝေဖန်ပိုင်းခြားထိုင်မှုကိုအခြေခံပြီးတော့အခမဲ့ဟိုမျှဝေလို့ရတယ်ပညာရေးဟိုအခမဲ့မျှဝေတဲ့ဟိုတက္ကသိုလ်အဖြစ်ကျွန်တော်တို့ကဟိုရှက်တီဟိုရှိတယ်ပေါ့နောက်ထပ်ဒီဟိုကျောင်းသားတွေအနေနဲ့လည်းအခုအချိန်မှာဒီစစ်ဟိုစစ်ကောင်စီကပြန်ဖွင့်တဲ့ဒီတက္ကသိုလ်တွေနောက်ထပ်ဒီစစ်ကောင်စီကပြန်ဖွင့်တဲ့ကျောင်းတွေကိုတပင်းမှောက်ထားကြတဲ့အခြေအနေလည်းဖြစ်တယ်ပြီးနောက်ထပ်ဒီလက်ရှိတော်လှန်ရေးကာလမှာဒီနိုင်ငံရေးရည်ချင်အရာဟိုတိုင်ငယ်ရေးရဟိုဟွာဖြစ်ဖို့အတွက်ဟိုထိန်းနိုင်ဖို့အတွက်ဟိုဒီဟိုဒီဖက်ဒရယ်တက္ကသိုလ်ကျွန်တော်တို့ကဟိုအကောင့်ထဲဟိုပေါ်တဲ့သဘောမျိုးရှိပါတယ်ဟုတ
်ကိုညီစောပြောသွားသလိုဆိုရင်ဒီဝေဖန်ပိုင်းခြားတွေးခေါ်နိုင်ဖို့အခြေခံတဲ့ပညာရေးပေါ်ပေါက်လာဖို့ပေါ်အတွက်ပေါ်လေကိုညီစောတို့ကစူးစမ်းပြီးတော့လုပ်နေတာဖြစ်တော့ဒီဖက်ဒရယ်တက္ကသိုလ်ကနေပြီးတော့မှဘယ်လိုမျိုးဘာသာရပ်တွေကိုသင်ပေးဖို့ရစီစဉ်နေရှိပါလဲရှင
်သင်တန်းတွေကတော့ဒီဟိုတမိုင်းတို့နိုင်ငံရေးသိပ္ပံတို့နောက်ထပ်ဒီလက်ရှိဒီမိုကရေစီကိုလှုပ်ရှားမှုကိုအထောက်အကူပြုနိုင်တဲ့ဒီဘာသာတွေနောက်ထပ်ဒီဟိုဒီ molecular bio တွေနောက်ထပ်တင်ချာနောက်ထပ်ဒီဟို critical reading လို့စာဖန်ဒီအကြောင်းတွေနောက်ထပ်ဒီလူမျိုးစုအကြောင်းတွေနောက်ထပ်ဒီအလုံသမားလှုပ်ရှားမှုအကြောင်းတွေဟိုတဘာပုံရင်းဆိုင်ရာဘာသာရပ်တွေနောက်ထပ်ဒီဟိုစိတ်ပညာလိုမျိုးဘာသာရပ်တွေနောက်ထပ်ဒီ federal democracy နဲ့ဆက်ဆိုင်တဲ့ဘာသာရပ်မျိုးတွေကိုဆက်ပြီးတော့ဟိုပေးသွားဖို့တော့ရှိပါတယ်ဟုတ်
ဆိုတော့ဒီပြောသွားတဲ့ဘာသာရပ်တွေပေါ့လေအဲ့ဒါတွေအားလုံးကဒီ online ကနေပဲသင်ကြားပေးမှာပါလားအဲ့တော့တက်တဲ့သူတွေကရောပွဲလက်မှတ်တွေပါလေရမှာလားရှင
်ကျွန်တော်တို့လောလောဆယ်ဒီပွဲလက်မှတ်ဟိုဆိုတာမျိုးထပ်ကိုကျွန်တော်တို့ကဒီဟို certificate လိုမျိုးပေးဖို့တော့အစီအစဉ်ရှိတယ်ပေါ့ဒီပွဲလက်မှတ် diploma တို့ပါတို့ဟိုပါရဂူတို့လိုမျိုးပွဲလက်မှတ်မျိုးပေးဖို့တော့လောလောဆယ်အစီအစဉ်မရှိသေးဘူးပေါ့ပြီးတော့နောက်ထပ်ဒီဘယ်လိုသင်တန်းမျိုး certificate ပေးပြီးဘယ်လိုသင်တန်းမျိုးကိုဒီတိုင်းဟိုတက်လို့ရမလဲဆိုတဲ့အခြေအနေမျိုးတွေကိုလည်းဟိုဆက်ပြီးလာမဲ့သင်ကိစ္စတွေကြီးညာတဲ့အခါမှာလည်းတခါလဲထည့်သွင်းပြီးတော့ကြီးညာသွားမှာပါကျွန်တော်တို့ကဒီလောလောဆယ်တော့ဒီ Federal တက္ကသိုလ်ကပေးမဲ့သင်ကိစ္စတွေကဒီကျွန်တော် website ရှိတယ်ပေါ့ဒီ website ကနေပြီးတော့တစ်ဆင့်ဝင်ပြီးတော့ဟို upload လုပ်ထားတဲ့ဒီ video file တွေနောက်ထပ်ဒီဟိုစာ file တွေနောက်ထပ်ဒီဟို audio file တွေကိုဟို download ယူနိုင်မဲ့အခြေအနေမျိုးဟိုပြင်ဆင်ထားတာရှိတယ်နောက်ထပ်ဒီဟာကိုအထောက်အကူပြုဖို့အတွက်တစ်ဖက်ကဒီ Telegram ဟို channel လိုမျိုး channel တွေဖွင့်ပြီးတော့ဟို discussion လုပ်လို့ရတာရှိတယ်အမေးဖြေလုပ်လို့ရတဲ့ဟာတွေရှိတယ်ပေါ့ဒီလို fashion တွေပါမယ်ပေါ့ဟိုနောက်ထပ်တစ်ခုကဒီဟိုလက်ရှိကျွန်တော်တို့စီစဉ်နေတာကြတော့ဒီ internet အခက်အခဲဟိုရှိတဲ့နေရာတွေရှိမှာပေါ့ကျွန်တော်တို့ဒီဟို internet မရနိုင်တဲ့အခြေအနေမျိုးတွေ internet အခက်အခဲရှိတဲ့အခြေအနေမျိုးတွေမှာဒါကိုဘယ်လိုမျိုးဖြန့်ဝေလို့ရမလဲဆိုတဲ့ဟာကိုဟိုတော့လည်းတော့စီတော့စီစဉ်နေတယ်ပေါ့ဟိုမီဒီယာတွေကတစ်ဆင့်ဒီ internet ဟို internet မရတဲ့ data တွေဒီ video ကတစ်ဆင့်အောင်ဟိုတက်ဟို TV ကတစ်ဆင့်ဟိုဖြန့်ဝေလို့ရနိုင်အောင်ဒါမှမဟုတ်လေကျွန်တော်ဒီ server file တွေဟိုဘယ်လိုမျိုးဟိုဘယ်လိုမျိုးဟာတွေနဲ့ကူးပြီးတော့ဖြန့်ဝေလို့ရမလဲဆိုတဲ့အပေါ်မှာလည်းထပ်ပြီးတော့ဟိုစီစဉ်နေပါတယ်ဟုတ်
ဆိုတော့ဒီ Federal Democracy ပညာရေးပေါ့လေဒီ Federal Democracy ပညာရေးပေါ်ပေါက်လာဖို့အတွက်ကိုရည်ရွယ်ချက်နဲ့ဒီ Virtual Federal University ကို Federal တက္ကသိုလ်တည်ထောင်ထားတာဆိုတော့ဒီတက္ကသိုလ်ကဒီလူနည်းစုတိုင်းရင်းသားအကျောင်းသူကျောင်းသားတွေအတွက်ကိုရောဘယ်လောက်ထိအထောက်အကူဖြစ်မယ်လို့ရောပြောနိုင်ပါလဲရှင
်ဒီလောဆယ်ကျွန်တော်တို့ကဒီဟိုတက္ကသိုလ်မှာပြင်ဆင်နေကြတဲ့သင်ကန်းစာတွေကဒီဟိုအများသောအားဖြင့်တော့ဒီအင်္ဂလိပ်စာဟိုကနေဟိုအခြေခံတယ်ပေါ့ဒီဟာကိုကျွန်တော်တို့ကဒီမြန်မာလိုဟိုဘာသာပြန်တာရှိတယ်နောက်ထပ်ဒီဟိုတလမ်းမီတများဒီတိုင်းရင်းသားဟိုလူမျိုးစုဘာသာစကားတွေအထီးကိုကျွန်တော်လိုက်ပြီးတော့ဟိုဘာသာပြန်ပြီးတော့ဖြန့်ဝေဖို့ရှိတယ်ပေါ့ဥပမာကျွန်တော်ကရင်လိုဘာသာပြန်တာတွေရှိတယ်ရခိုင်လိုဘာသာပြန်တာတွေရှိတယ်နောက်ထပ်ဒီတခြားကချင်လိုဘာသာပြန်တာမျိုးတွေတော့ရှိတယ်ပေါ့ဒီဟာတွေကိုလည်းကျွန်တော်တို့ဟိုဆက်ပြီးတော့ကြီးညာပြီးတော့ထုတ်လွှင့်သွားဖို့တော့ရှိပါတယ်နောက်ဟိုအားလုံးဟိုပြောပြရမယ်အားလုံးဟိုလက်လမ်းမီပြီးတော့ပြန်နိုင်အောင်လို့အားလုံးလက်လမ်းမီပြီးရှားအောင်နိုင်တဲ့အခြေအနေမျိုးဖြစ်အောင်ထီတော့ဆက်ပြီးတော့ဟိုသွားဖို့ရှိနေပါတယ်လောလောဆယ်ကတော့ပြင်ဆင်နေတဲ့အခြေအနေပေါ့ဟုတ်
နောက်ဒီ virtual federal university ပေါ့လေအဲ့ဒါကနိုင်ငံတကာကတက္ကသိုလ်ဆရာဆရာမတွေနဲ့ချိတ်ဆက်ပြီးတော့သင်ကြားဖို့လည်းလုပ်နေတာပေါ့လေဆိုတော့အခုပထမဆုံးဒီဂျွန်လ17ရက်နေ့မှာ American က Princeton တက္ကသိုလ်ကဒီ American ဘာမောက်ခတယောက်ကဥဆောင်ပြီးတော့ပေါ့လေဒီ American ရောနောက်ဒီမြန်မာတက္ကသိုလ်ဆရာဆရာမတွေရောပူးပေါင်းပြီးတော့မှတမိုင်းဘာသာရပ်တွေကိုစပြီးတော့သင်ပေးဖို့အစီအစဉ်ရှိတယ်ဆိုပြီးတော့မှကြေညာထားတာတွေ့ပါတယ်ဆိုတော့အဲ့ဒီအစီအစဉ်ကိုလည်းရှင်းပြပေးပါရှင့်
ဒီတမိုင်းဘာသာရပ်တင်မဲ့အစီအစဉ်ပေါ့ဒီအစီအစဉ်ရတော့ဒီခုနကပြောခဲ့သလိုပဲ Princeton တက္ကသိုလ်ကနေပြီးတော့ဒီကျွန်တော်တို့ဒီဟို Bachelor Federal University ကိုဟိုအကူအညီပေးတဲ့ဟိုအနေနဲ့မြန်မာနိုင်ငံဒီမိုကရေစီ Federal Democracy ရေးလှုပ်ရှားမှုနဲ့ထပ်တူယက်တည်တယ်ဆိုတဲ့သဘောမျိုးနဲ့ဟိုဒီချောင်ကျွန်တော်တို့ဟိုပေးတဲ့သဘောမျိုးဖြစ်တယ်ပေါ့ကျွန်တော်ကျေတော့ဟိုစီစဉ်ထားတဲ့ပုံစံကဒီကျွန်တော်တို့ဒီဟို website မှာဟို video file တွေနောက်တဲ့ဒီအတန်ဖိုင်လေးနောက်တဲ့စာဖိုင်လေးတင်ထားတာမျိုးရှိမယ်ပြီးတော့နောက်တဲ့ဒီဟိုနှစ်ပတ်တစ်ခါကျွန်တော်တို့ကဒီဟာလေးသင်ခန်းစာလေးနဲ့ပတ်သက်လို့ဟိုသင်ခန်းစာလေးနဲ့ပတ်သက်လို့ဒီ Telegram channel မှာဒီ discussion လုပ်တာလေးနောက်တဲ့ဒီအမေးအဖြေလုပ်တဲ့ဟာလေးဟိုအဲ့ဒါမျိုးလေးလည်းကျွန်တော်တို့ဟိုသွားဖို့ရှိတယ်ပေါ့သွားဖို့ရှိတယ်ဆိုတော့လောလောဆယ်ဟိုသင်ယူလို့ရနိုင်တဲ့ပုံစံကနှစ်မျိုးရှိတယ်ဟိုပထမတစ်မျိုးကကျွန်တော်ဒီပါဟို register လုပ်ပြီးတော့ဒီဝင်ခွင့်စစ်ဆေးပြီးတော့ဟိုတက်ရောက်ဟိုဒီတင်တဲ့ကိုတက်ရောက်မယ်ပြီးရင်ဟိုဒီကနေရတာဒီက certificate ဟိုအောင်မြင်ကြောင်း certificate ပေးမယ်ပေါ့ဒီဒီဟာဘယ်လိုမျိုးဟိုစစ်ဆေးပြီးတော့ပေးမလဲဆိုတာတော့ဒီဆရာဟိုတင်ကန်းတာပေးမယ်ဆရာအနေနဲ့ဆက်ပြီးတော့ဟိုစီစဉ်မဲ့အခြေအနေရှိတယ်ပေါ့နောက်တစ်ခုကဒီဟာကိုတင်ဟိုတင်တဲ့ဟို register မလုပ်ဖဲနဲ့ဟိုမလုပ်ဖဲနဲ့လဲဒီတင်ကန်းစာတွေကိုကျွန်တော်တို့ကဟိုလွတ်လွတ်လပ်လပ် free open ဟိုရှားယူလို့ရနိုင်တဲ့အခြေအနေမျိုးဟိုတခုလဲကျွန်တော်တို့ဖန်တီးထားတယ်ဗောဟုတ
်ဆိုတော့အခုလိုမျိုးပေါ့เนาะဒီဒါကတော့ American တက္ကသိုလ်ဆရာဆရာမတွေလည်းပါတယ်ဆိုတော့အခုလိုမျိုးဒီနိုင်ငံသားကဆရာဆရာမတွေကသင်ပေးတဲ့အခါမှာရောဟိုဘာသာစကားအခက်အခဲတွေရောမရှိနိုင်ဘူးလားရှင်အဲ့တော့သူတို့ဘက်ကရောဘယ်လိုမျိုးသင်ပေးမှာလဲဆိုတော့ပြောပြပါလားရှင
်လောလောဆယ်တော့ကျွန်တော်တို့ဒီသင်တဲ့ဟိုတက်ဖို့အတွက်ကိုဟိုဒီလိုအပ်တဲ့အရေးချင်းအနေနဲ့ဒီ English စာလေးရေးသားထားတဲ့ဒီ PDF စာတွေကိုဟိုဖတ်နိုင်ရမယ်ဆိုတဲ့ဟာမျိုးတော့ကျွန်တော်တို့ဟိုအခြေချင်းကန့်သက်ထားတာမျိုးတော့ရှိတယ်ပေါ့ဒါပေမဲ့လည်းဒီဗီဒီယိုဖိုင်လေးနောက်တဲ့ဒီဟိုဗီဒီယိုဖိုင်တွေကိုဒီတင်ဆက်တဲ့အခါမှာဟိုဒီမြန်မာစာတန်းထိုးအနေနဲ့ဟိုထည့်ပြီးတော့ဟိုတင်ဆက်သွားဖို့တော့ရှိတယ်ပေါ့ဟုတ်ဖြန့်ဝေသွားဖို့ရှိတယ်ဟုတ
်ဒါကတော့အခုဒါပထမဆုံးဒီ American က Princeton တက္ကသိုလ်နဲ့ချိတ်ဆက်ဟိုလုပ်တဲ့အစီအစဉ်ပေါ့လေဆိုတော့နောက်တော့တခြားဒီနိုင်ငံခြားတက္ကသိုလ်တွေနဲ့ဒါမျိုးသင်တန်းတွေပေးဖို့ရောဘယ်လိုအစီအစဉ်တွေရှိလဲဆိုတာပြောလို့ရမလားရှင်
လောဆယ်ကတော့ကျွန်တော်တို့ဒီဟိုချိတ်ဆက်ထားတဲ့ဟာဒီဟိုကျင်ညာပြီးတော့ချိတ်ဆက်ထားတဲ့ဟာတော့ဒီ Princeton ကဟို course တစ်ခုတော့ကျွန်တော်တို့ကျင်ညာပြီးသွားပြီပေါ့နောက်ပိုင်းမှာကျွန်တော်တို့ထပ်ပြီးတော့ဒီဟိုနိုင်ငံခြားတက္ကသိုလ်တွေတော့ဒီနိုင်ငံခြားတက္ကသိုလ်တွေမှာရှိတဲ့ပညာရေးအစုအဖွဲ့တွေနဲ့ဆက်ပြီးတော့ဟိုသွားဖို့တော့ရှိတယ်ပေါ့ချိတ်ဆက်ပြီးသွားဖို့တော့ရှိတယ်ပေါ့ဒါဟိုအဲ့ဒါကိုလည်းကျွန်တော်တို့ဒီလုပ်ငန်းအကောင့်ထဲပေါ်မဲ့အချိန်မှာတော့ဆက်ပြီးတော့ကျင်ညာသွားမယ်ပေါ့ဟုတ်
အဲ့တော့အခုလိုမျိုးဒီနိုင်ငံသားတက္ကသိုလ်တွေနဲ့ချိတ်ဆက်ပြီးတော့ပေါ့နော်အခုဆိုရင်ဒါ Princeton နဲ့စပြီးချိတ်ဆက်ပြီးလုပ်တဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ကောဒီကျောင်းသူကျောင်းသားတွေဘက်ကသူတို့ရဲ့စိတ်ဝင်စားမှုတုံ့ပြန်မှုကရောဘယ်လောက်ထိစိတ်ဝင်စားကြလဲတုံ့ပြန်မှုဘယ်လိုမျိုးရှိပါလဲရှင
်ဒီအခုပထမဆုံးပေးတဲ့သင်တန်းဒီတမိုင်းသင်တန်းအတွက်ကိုဒီစိတ်ဝင်စားရတဲ့ကျောင်းသားတွေနောက်တဲ့ဒီစိတ်ဝင်စားကျောင်းသားတွေဆိုတာဒီ register လုပ်ပြီးတော့ဟိုတက်ဖို့ကျောင်းသားတွေကျွန်တော်တို့ထောင်ဝင်တန်းလောက်တော့ရှိတယ်နောက်တဲ့ဒီ register မလုပ်ပဲလေ့လာကြမယ့်သူတွေကလည်းဟိုအဲ့ထက်တော့မနေဘူးလို့ကျွန်တော်ကမြင်တယ်ပေါ့တမိုင်းသင်ငန်းတာအတွက်လည်းမဟုတ်ဖ ೇನೆ တခြားဟိုနောက်ထပ်ဘလိုသင်ငန်းတာတွေယူလို့ရမလဲပေါ့ဘလိုမျိုးပူးပေါင်းဆောင်ရွက်လို့ရမလဲဆိုပြီးတော့ဟိုစိတ်ဝင်စားကြရတဲ့ဒီဟိုဆရာတွေပညာရှင်တွေအကြောင်းသားတွေလည်းဟိုတခြားမှာရှိနေသေးတယ်ပေါ့ဟုတ
်အခုလိုမျိုးဒီကိုကြီးစော်တို့အကြောင်းသားသမဂ္ဂတွေဦးစီးတည်ထောင်တဲ့ဒီ Virtual Federal University ပေါ့လေဒီ Federal တက္ကသိုလ်ကိုတက်ချင်နေဆိုရင်ကဘလိုမျိုးတက်လို့ရနိုင်မှာမလဲရှင
်ဒီကတော့ကျွန်တော်တို့ဒီဟိုဘလိုပြောရမလဲဘသူတက်ဖို့ဘသူပဲတက်လို့ရမယ်ဘသူပဲတက်လို့မရဘူးဆိုပြီးတော့ကျွန်တော်တို့ကကန့်သက်ထားတာမျိုးမရှိဘူးနောက်တစ်ခုကဟိုဒီအရေးချင်းကန့်သက်ချက်မျိုးလည်းဟိုအများကြီးမထားထားဘူးပေါ့ကျွန်တော်တို့ကဒီမှာတက်မယ်ဆိုရင်ဒီတက္ကသိုလ်ဝင်တဲ့ဟိုအောင်မြင်ပြီးတဲ့ဟိုအကြောင်းသားတွေအတွက်ကိုတင့်တော်တယ်ဆိုတာမျိုးတော့ရှိတယ်ဒါပေမဲ့လည်းဒီအဲ့လိုအကြောင်းသားတက္ကသိုလ်ဝင်တဲ့မအောင်မြင်သေးတဲ့အကြောင်းသားဒါမှမဟုတ်လည်းဒီတက္ကသိုလ်အကြောင်းသားမဟုတ်ပဲနဲ့တင်ယူစိတ်ရှိတဲ့ဘသူမဆိုကျွန်တော်တို့ကဟိုတင်လို့ရအဟိုင်းနေဆိုတာမျိုးတော့ရှိတယ်။နောက်တဲ့ဒီအသက်အနေနဲ့ကလည်းကျွန်တော်တို့ကဒီ certificate တန်းနေအတွက်ဆိုရင် session နဲ့ဟိုပြည့်မှဟိုတက်လို့ရတယ်လို့ဒီကန့်သက်ထားပေးမယ်လေ။ဒီအရေးချင်းစစ်စည်းလွှာကို ကိုဖြည့်တဲ့အချိန်မှာဖြည့်တဲ့အချိန်မှာဒီအသက်ဆက်ရှင်နဲ့မပြည့်သေးပေမဲ့အရင်ချင်းပြည့်မီရယ်ဆိုရင်ဟိုချွင်းချက်နေတဲ့တရားခွင့်ရနိုင်တဲ့အခြေအနေမျိုးတွေလည်းကျွန်တော်တို့ဟိုစီစဉ်ထားပါတယ်ဟုတ်
ဒီမြန်မာနိုင်ငံကအကြောင်းသူအကြောင်းသားတွေအနေနဲ့ဆိုတာအခုလိုမျိုးဒီတက္ကသိုလ်မှာ virtual learning ပေါ့ online ကနေသင်ရတဲ့သင်ကြားမှုသင်ယူမှုပိုင်းနဲ့ပတ်သက်ပြီးတော့အတွေ့အကြုံကနည်းတယ်ပေါ့လေဆိုတော့အခုလိုမျိုးဒီကိုကြီးကျော်တို့စပြီးတော့လုပ်တဲ့ဒီ online ပညာသင်ကြားရေးစနစ်နဲ့ပတ်သက်ပြီးတော့ကောအကြောင်းသူအကြောင်းသားတွေကိုဘယ်လိုမျိုးပြောချင်လဲရှင်ဒီဟာနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးအခက်အခဲတွေတွေ့နိုင်နေလို့ရောမျှော်လင့်ထားလဲရှင
်လောလောဆယ်ကျွန်တော်တို့ကဒီဟိုဟိုပြောပြအောင်လဲအလွယ်ကူဆုံးအရှင်းလင်းဆုံးplatform နေရာနေပြီးတော့ဟိုတင်ဆက်ဖို့ပေါ့ဟိုဖြန့်ဝင်ဖို့စီစဉ်နေကြတာပေါ့စီစဉ်ကြရတော့လောလောဆယ်တော့ဒီ website ကရှိမယ်နောက်ထပ်ဒီခုနကပြောသလို Telegram channel တွေရှိမယ်တခြားဒီ low app ရင်ထပ်ပြီးဖြည့်လာမယ် platform တွေလည်းရှိတယ်ပေါ့ပြီးတော့ဒီဟာတွေကိုကျွန်တော်တို့ကဟိုအစိမ့်တက်ဟိုသုံးဖို့ဟိုလုံးဝမဟုတ်ဘဲနဲ့ဟိုဒီအပေါ်မှာဟိုရှင်းပြတာမျိုးနောက်ထပ်ဒီရှင်းပြတဲ့ video ပဲဖြစ်ဖြစ်စာပဲဖြစ်ဖြစ်ဟိုအဲ့လိုမျိုးလည်းဟိုစီစဉ်သွားဖို့တော့ရှိတယ်ပေါ့ဟုတ်
ဆိုတော့ဒီအကိုကြီးစော်တို့အပါဝင်ပေါ်လေးရန်ကုန်ဒီတက္ကသိုလ်ကျောင်းသားများတမကအပါဝင်ဒီကျောင်းသားတမကတွေကမြန်မာနိုင်ငံမှာဒီ Federal Democracy ပညာရေးစနစ်ပေါ်ပေါက်လာဖို့ရည်ရွယ်ပြီးတော့ဒါလုပ်နေတာပေါ်လေးဆိုတော့တကယ်ပဲမြန်မာပြည်မှာဒီ Federal ပညာရေးစနစ်ကြီးလက်တွေ့ပေါ်ပေါက်လာဖို့အတွက်ကရောမျှော်လင့်ချက်ဘယ်လောက်ရှိပါလဲရှင
်ခုချိန်ကဟိုဒီကျွန်တော်တို့ကပညာရေးမှာဒီ Federal Democracy ပညာရေးတခုကိုထူထောင်ကြမယ်ဆိုတော့ဟိုပထမခြေလှမ်းအထိပဲကျွန်တော်တို့လှမ်းလို့ရနိုင်တယ်ပေါ့အခုအချိန်မှာတိစောက်ကြတဲ့ပညာရေးကဒီအနာဂတ်မှာဒီကျွန်တော်တို့ဒီစစ်အာဏာရှင်စနစ်ခြုံငိမ့်ပြီးတော့ Federal Democracy ပြည်တော်စုထူထောင်ရတဲ့အချိန်မှာရှိမဲ့ဒီ Federal Democracy ပညာရေးမျိုးနဲ့ထပ်တူကြမှာတော့မဟုတ်ဘူးပေါ့ဘာလို့လဲဆိုတော့အခုအချိန်ကျွန်တော်တို့တော်လှန်ရေးကာလဖြစ်တယ်ကြားကာလဖြစ်တယ်ဒါကြောင့်မလို့အခုအချိန်မှာကျွန်တော်တို့ကဒီ passive ဟိုလက္ခဏာမပါတဲ့ပညာရေးဒီပြည်သူပညာရေးပြည်သူ Democracy ပညာရေးဆိုတဲ့ဟိုပုံစံမျိုးနဲ့ကျွန်တော်တို့ကဟိုလှုပ်ဆောင်ရမယ်လို့မြင်ရတယ်ဟိုဒီတိုင်းပြည်မလွတ်လပ်တဲ့အချိန်မှာဒီ Federal Democracy ပညာရေးဆိုတဲ့အရာကဘယ်လိုမှအကျနိုင်ကြအကြောင်းမရှိဘူး။ဘာလို့လဲဆိုတော့ဒီပညာရေးဟာတိုင်းပြည်ရဲ့စနစ်နဲ့ဓာတ်ရိုက်တော်၎င်းတွယ်ဝယူတော်၎င်းဟိုတက်ရောက်မှုရှိနေတယ်။ဟိုတက်ရောက်မှုရှိရင်ဒါကြောင့်မလို့ကျွန်တော်တို့ကပညာရေးခန္ဓာရွမြောက်ဖို့ဆိုရင်ဒီမိုကရေစီပညာရေးရှားဖို့ဆိုရင်ကျွန်တော်တို့တိုင်းပြည်မှာရှိနေတဲ့ဒီ facet ဟိုစနစ်တစ်ခုလုံးကျွန်တော်တို့ကဖျက်သိမ်းပြင်မှာရမယ်။အမေကလှန်ပြီးတူးထုတ်ပြင်မှာကြမ်းမဲ့အခြေအနေမျိုးရှိတယ်ပေါ့ဒါပေမဲ့လည်းဒီကြားကာလမှာကျွန်တော်တို့အနေနဲ့လုပ်လို့ရတဲ့ဒီ Federal Democracy ပညာရေးမူဝါဒတွေကိုအခြေခံလို့ရတဲ့ဟိုပြည်သူပညာရေးမျိုးပြည်သူ Democracy ပညာရေးမျိုးစသဖြင့်ကျွန်တော်တို့ကခြေလှမ်းလှမ်းထားလို့ရနိုင်တယ်ဟိုနောက်အနာဂတ်မှာရှိတာပဲဒီ Federal Democracy ဟိုတိုင်းပြည်ပေါ်ပေါက်ဖို့အတွက်တိုင်းရိုက်မဲ့တိုက်ပွဲနဲ့အတူကျွန်တော်ဒီ Federal Democracy ပညာရေးအတွက်တပြိုင်တည်းဟိုတိုက်ရမှာဖြစ်တယ်ပေါ့ဟုတ
်ကိုကြီးစောကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုအချိန်ပေးပြီးတော့ဖြေတဲ့အတွက်
ဟုတ်ကျေးဇူးတင်ပါတယ်မဟုတ်